2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုတွေကိုတော့ကမ္ဘာတဝှမ်းအခက်အခဲတွေကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိဘဲသတင်းသမားတွေလှုပ်ဆောင်ခဲ့တာကိုဂုဏ်ပြုချီးမြှင့်ပါတယ်။အခုလိုချီးမြှင့်လိုက်ခြင်းအဖြစ်ကမ္ဘာတဝှမ်းမှာသတင်းလွတ်လပ်ခွင့်ပို့ပြီးစိုးလာနေတယ်ဆိုတာကိုလည်းပြသရာရောက်နေပါတယ်။ VOA သတင်းတောက်ဂျူလီထာဘော့ပေးပို့တဲ့သတင်းလွှာကိုတော့ကိုရနိုင်ပြောပြမှာဖြစ်ပါတယ်ဗျာ။
သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ရဲ့2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကြီးမြတ်ခံရသူတွေထဲမှာ TVB သတင်းဌာနရဲ့ Editor ချုပ်ဦးရဲကျန်းနိုင်လည်းတဦးပါဝင်ဖြစ်ပါတယ
် I would rather like you know would think this award will highlight the plight
ချင်းတော်ထဲမှာရောက်နေတဲ့သတင်းတော်ဒီတော်ကသူတို့ရဲ့အသက်အန္တရာယ်သူတို့ရဲ့အနာဂတ်နဲ့ရင်ပြီးနိုင်ငံတွင်းမှာသတင်းရယူတင်ပြဖို့ရုန်းကန်ကြိုးစားနေရဆဲဖြစ်တဲ့ကျွန်တော်တို့သတင်းတော်တွေရဲ့ခက်ခဲကြမ်းထက်လာတဲ့အခြေအနေကိုဒီစုကအထူးထင်ရှားစေမယ်လို့ကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေကိုဖိနှိပ်လာခဲ့ပြီးအခုချိန်ထိသတင်းသမားတရားကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဦးအေးချမ်းနိုင်ကပြောပါတယ
် The military have arrested over 100 journalists after the coup in February
ဒီနေ့ဖေဖော်ဝါရီလကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကဖမ်းဆီးခဲ့တဲ့သတင်းတောက်တရားကျော်ရှိပါတယ်အဲ့ဒီထက်က50လောက်ကဆက်ပြီးဖန်စီထိန်သိမ်းခံရတော့မှပဲ
ဖန်စီခံရသူတွေထဲမှာ DVB သတင်းတော့တရားစင်ကျော်ပါဝင်ပြီးတော့ဦးအေးချမ်းနိုင်နဲ့ကျန်တဲ့ DVB အဖွဲ့သားတွေလည်းပြပောက်ကိုထွက်ပြေးတိမ်းရှောင်ပြီးအခုခါမှာတော့နော်ဝေးနိုင်ငံကတဆင့်သတင်းတွေကိုထုတ်လွှင့်နေတာဖြစ်ပါတယ်စက်တင်ဘာ16ရက်နေ့ကြာသပတေးနေ့ကအခမ်းအနားနဲ့ချီးမြှင့်ခဲ့တဲ့ CPJ ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုဦးအေးချမ်းနိုင်နဲ့အတူ Belarus, Guatemala နဲ့မိုဇမ်ဘစ်နိုင်ငံတွေကသတင်းတောက်တွေလည်းချီးမြှင့်ခံခဲ့ရပါတယ
် I think that our honorees recognize and we recognize that the environment
American ပြည်ထောင်စုအပါအဝင်နေရာတိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခြေအနေဟာအရင်နဲ့မတူတော့ဘူးဆိုတာကိုအခုစုရှင်တွေရောကျွန်တော်တို့အားလုံးကသိနာလည်ထားကြပါတယ်စိန်ခေါ်မှုတွေပိုများလာပါတယ်လွန်ခဲ့တဲ့25နှစ်ကျွန်တော်ဒီအလို့စားလုပ်ခဲ့ချိန်ကရှိခဲ့တဲ့ကြီးကြီးမားမားအကောင်းမြင်စရာအခြေအနေတွေအခုမရှိတော့ပါဘူး
ဒါကိုကိုရစ်ကြုံခဲ့ရတဲ့ဂေါတီမာလာနိုင်ငံကသတင်းတော့ Anastasia Mejia ဟာသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျူရာဘောင်းမှာပြီးခဲ့တဲ့2020ဩဂတ်လကဖြစ်ခဲ့တဲ့ဆန္ဒပြပွဲသတင်းကိုဖော်ပြခဲ့တဲ့တဦးဒီသောသတင်းတော့ဖြစ်ပြီးတော့နောက်ပိုင်းမှာဖန်ခံခဲ့ရပါတယ်
I was deprived of my liberty for 36 days.
ကျွန်မရဲ့လွတ်လပ်ခွင့်36နှစ်ပိတ်ပင်ခံရပါတယ်။အမှုစစ်ဆေးရာတွေကိုလည်းရက်တွေရွှေ့ပြီးအချိန်ဆွဲခဲ့ကြပါတယ်
။တရားသူကြီးကတော့သူမမှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့သူမကတော့အခုချိန်ထိစိုးရိမ်ထိတ်လန့်နေတုံးပဲဖြစ်ပါတယ
်။ If I keep talking, they will kill me. They will destroy my family.
ဖြတ်စီးပစ်ကြလိမ့်မယ
်။ရောဆိုင်မွန်ကတော့သတင်းစာနယ်ဇင်းနဲ့ပတ်သက်ပြီးတော့အပြူသဘောနဲ့သတိထားပြီးအကောင်းမြင်ပေမဲ့တစ်ဖက်မှာလည်းအခက်အခဲတွေစိန်ခေါ်မှုတွေကတော့ရှိနေတုံးပဲဖြစ်တယ်လို့ဆိုပါတယ်
Press freedom or freedom of expression is the battle.
ဒီချက်လက်တွေအလွယ်တကူရနိုင်တဲ့ခေတ်ကြီးမှာသတင်းလွတ်လပ်ခွင့်ဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရှိဖို့ကတိုက်ပွဲဖြစ်နေရပါတယ်။ဒါကိုအနိုင်ရအောင်လုပ်ရပါမယ်။အင်မတန်ခက်ခဲပြီးအချိန်ကြာတိုက်ယူရတဲ့တိုက်ပွဲဆိုတာကိုလည်းကျွန်တော်တို့နားလည်ရပါမယ်
။ဒါပြင်ဦးအေးချမ်းနိုင်ကလည်းသတင်းလွတ်လပ်ခွင့်ရဖို့အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ I think it's a really bright future and now almost
နောက်ကအတော့ကိုတောက်ပလာနေပြီလို့ထင်ပါတယ်။အာဏာသိမ်းပြီးဆယ်လနီးပါးအချိန်မှာစစ်တပ်အနေနဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအပန်တိတ်အောင်ဘလို့မှလုပ်လို့မရတော့ပါဘူး။နိုင်ငံတော်ကသတင်းချက်လက်တွေဒုနဲ့ဒီကျွန်တော်တို့လက်ခံရရှိနေတာပါ။1988ခုနှစ်မြန်မာပြည်ကနေကျွန်တော်ပထမဦးဆုံးချိန်ထွက်လာခဲ့ပြီးတဲ့နောက်တိုင်းပြည်ကိုပြန်ဖို့အနည်း20ကြာခဲ့ပါတယ်။ဒါပေမဲ့အခုဒီချိန်ကတော့အဲ့ဒီလောက်မကြာနိုင်ဘူးလို့ကျွန်တော်ပြောနေပါတယ်။
ဒီနှစ်အတွက်စုကိုဦးအေးချမ်းနိုင်ကိုချီးမြှင့်တာဟာအခက်အခဲအန္တရာယ်ကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိဘဲဇယ်စုနှစ်ပေါင်းများစွာသူလုပ်ခဲ့တဲ့သတင်းလုပ်ငန်းကိုအတိမတ်ပြုတာဖြစ်ုံသာမကသတင်းနောက်လောက်ရတာဘယ်တော့မှနဲ့မတူအောင်ပိုပြီးအန္တရာယ်ကြီးတဲ့အချိန်ကာလတစ်ခုအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကဘာကသိအောင်ဆက်လက်လှုပ်ဆောင်ခဲ့ကြတဲ့သူနဲ့ DBB ရဲ့ခိုင်မာတဲ့တန်တိတ်ထံကိုပါအတိမတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်ဒီစုကိုတော့2004ခုနှစ်မှာအချင်းကအချင်းကြနေကြတဲ့ကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်တဲ့2014ခုနှစ်မှာအေယာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးအောင်စောတို့လည်းချီးမြှင့်ခံခဲ့ရပူပါတယ်ခင်ဗျာ